တရုတ်နိုင်ငံဟာဘလောက်ပဲအင်အားကြီးနိုင်ငံတစ်ခုဖြစ်လာပါစေဘိုးကျလွှမ်းမိုးရာမျိုးဖေရိုမလုံမမဟုတ်ဘူးလို့တရုတ်သမ္မတရှီဂျင်ပင်ကပြောဆိုလိုက်ပါတယ်မြန်မာတရုတ်အိန္ဒိယသုံးနိုင်ငံကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအခြေခံမူတွေကိုသဘောတူခဲ့ကြတာအနည်း60ပြည့်ထိမှန်ခံရမှာပဲတရုတ်သမ္မတကအခုလိုပြောကြခဲ့တာဖြစ်ပါတယ်မြန်မာသမ္မတဟုတ်ဦးသိန်းစိန်ကလည်း မှုအပေါ်နိုင်ငံတချို့ကစိုးရိမ်နေကြချိန်မှာတရုတ်သမ္မတကငြင်းငြမ်းစွာဖွံ့ဖြိုးတိုးတက်ရေးလမ်းကိုပဲရွေးချယ်သွားမယ်လို့ပြောကြခဲ့တဲ့အကြောင်းအပြည့်အစုံကိုတော့မတ်ဆွမြတ်မုံကဆက်ပြောပြပါမယ်ရှင်
။စစ်အေးစစ်ဖြစ်နေစဉ်ကာလမှာမြန်မာတရုတ်နဲ့အိန္ဒိယအိန္ဒိချင်းသုံးနိုင်ငံကြားမှာဗန်မလာရေးမှုအဖြစ်နဲ့ငင်းငင်းချမ်းချမ်းအတူတွဲနေထိုင်ရေးအခြေခံမှု၅ချက်ကို1954ခုနှစ်မှာချမှတ်ခဲ့ကြပါတယ်။ဒီလိုမျိုးချမှတ်နိုင်ခဲ့တာအနှစ်60ပြည့်သွားတဲ့အထိမ်းအမှတ်အခမ်းအနားကိုစနေနေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပခဲ့စဉ်မှာဒေတာရင်းဆက်လက်ငင်းချမ်းနေအောင်လို့ဆောင်ရွက်သွားမယ်လို့နိုင်ငံသုံးနိုင်ငံလုံးကခေါင်းဆောင်တွေကကတိပြုခဲ့ကြပါတယ်။ဒေတာရင်းမှာတရုတ်နိုင်ငံဟာစီးပွားရေးအရာရောစီးရေးအရာပါအင်အားကြီးမားလာနေတဲ့အပေါ်နိုင်ငံတချို့ကစိုးရိမ်နေသလိုတောင်တရုတ်ပင်လယ်ထဲမှာရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တရုတ်ဘက်ကဆောင်ရွက်မှုတွေအပေါ်မှာဝေဖန်စရာဖြစ်နေချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်ကသူနိုင်ငံအနေနဲ့ဗိုလ်ချလွှမ်းမိုးမှုမျိုးကိုဘယ်တော့မှလုံးမမဟုတ်ဘူးလို့ပြောကြားသွားပါတယ်
။中国坚持不干涉别国内政原则，不会把自己的意志强加于人。
တရုတ်နိုင်ငံဘလောက်ပဲအင်အားကြီးတဲ့နိုင်ငံဖြစ်လာပါစေ။ကျွန်တော်အနေနဲ့ဗိုလ်ချလွှမ်းမိုးတာမျိုးဘယ်တော့မှမလုပ်ပါဘူး။တရုတ်နိုင်ငံလိုပဲတခြားနိုင်ငံတွေကလည်းငြင်းချမ်းစွာဖွံ့ဖြိုးတိုးတက်မှုလမ်းကိုရှောက်လန်းစေချင်ပါတယ်။တရုတ်နိုင်ငံကတော့ငြင်းချမ်းချမ်းနဲ့ပဲဖွံ့ဖြိုးတိုးတက်အောင်လုပ်သွားမှာပါ။ငင်းကြတဲ့နေဟာတရုတ်နိုင်ငံတခုတည်းတဲ့အတွက်မဟုတ်ပဲအာရှဒေသအတွက်ရောကမ္ဘာကြီးအတွက်ပါကောင်းမွန်တဲ့နီလန်ဖြစ်ပါတယ်
။အခြေခံမှု၅ချက်ထဲမှာပါတဲ့သူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုဆိုတဲ့မှုကိုလည်းတရုတ်ကဆက်လက်ကျင့်သုံးသွားမယ်ဆိုတာကိုထပ်ပြီးတော့ပြောသွားပါရယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်ခဲ့စဉ်ကာလတစ်လျှောက်လုံးတရုတ်နိုင်ငံကအဲ့ဒီမှုကိုလက်ကင်ထားပြီးတော့မြန်မာနဲ့နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ဆံရေးကောင်းမွန်ခဲ့တဲ့အတွက်နိုင်ငံတကာမှဝေဖန်စရာဖြစ်ခဲ့တာပါ။အချုပ်အခြာအာဏာနဲ့ပိုင်းတဲ့ဒီဒဏ်ခိုင်မြဲရေးအပေါ်အပြန်အလှန်လေးစားကြရေးတနိုင်ငံနဲ့တနိုင်ငံမကျူးကျော်ရေးတစ်ဖက်ရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးနှစ်ဖက်အကျိုးအတွက်ဒန်းတူညီမျှမှုရှိရေးနဲ့ပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးစတဲ့အခြေခံမှု၅ချက်ကိုနိုင်ငံတကာဆက်ဆံရေးရဲ့ဆန်တွေအဖြစ်ကျင့်သုံးသင့်တယ်လို့သမ္မတဦးသိန်းစိန်ကလည်းစနေနေ့တုန်းကအခမ်းအနားမှာအခုလိုပြောကြားခဲ့ပါတယ
်။ဒီအောင်မြင်မှုတွေကိုအခြေခံတာတရုတ်အိန္ဒိယမြန်မာဆက်ဆံရေးအတွက်သာမကကမ္ဘာနိုင်ငံအလုံးဆက်ဆံရေးအတွက်ပါပုံမူတောက်ပါတဲ့အကျိုးစီးပွားကိုဖွင့်လှစ်ပေးနိုင်ဖို့အတွက်ကျွန်တော်တို့အလုံးဒီမူကြီးတွေကိုနိုင်ငံတကာဆက်ဆံရေးရဲ့အခြေခံစံနှုန်းများဖြင့်ကျင့်သုံးသွားဖို့ကမ္ဘာနိုင်ငံသားများကိုလည်းတိုက်တွန်းလိုပါမယ်
။ကမ္ဘာနိုင်ငံတွေတစ်ခုနဲ့တစ်ခုဖြန့်ကျက်ဆက်သွယ်နေတဲ့ခေတ်ကြီးမှာငြိမ်းချမ်းစွာအတူတွဲနေထိုင်သွားကြရေးဟာအရေးကြီးတယ်လို့အိန္ဒိယဒုတိယသမ္မတမိုဟာမက်အာမက်အယ်ဆာရီကလည်းမိန့်ခွန်းပြောကြားသွားပါတယ်
။ India believes that globalization should transform the world into, as Mahatma Gandhi had envisaged, a federation.
နိုင်ငံတွေတစ်ခုနဲ့တစ်ခုကြားအဖက်ဖက်ကဖြန့်ကျက်ဆက်နွယ်ဆက်သွယ်နေကြတဲ့ကမ္ဘာကြီးကိုမဟာတမဂန္ဒီကြီးမျှော်မှန်းခဲ့တဲ့အတိုင်းတနိုင်ငံနဲ့တနိုင်ငံလွှမ်းမိုးမှုမရှိအမျက်ထုတ်မှုမရှိတဲ့ယင်းနီးပြီးအပြန်အလှန်အားထားကြတဲ့အဖွဲ့ချုပ်ကြီးတစ်ခုဖြစ်အောင်အသွင်ပြောင်းသင့်တယ်လို့အိန္ဒိယနိုင်ငံကယုံကြည်ပါတယ်
အိန္ဒိယဒုတိယသမ္မတအန်ဆာရီနဲ့မြန်မာသမ္မတဦးသိန်းစိန်တို့ဟာဇွန်လ30ရက်နေ့အထိတရုတ်နိုင်ငံမှာရှိနေကြမှာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဟာစနေနေ့တုန်းကပဲဘေကျင်းမြို့စွန်မှာရှိတဲ့ရှေးဟောင်းကျောင်းတော်တစ်ခုကိုတွားရောက်ခဲ့ပါတယ်။တပ်တန်း1200ရှိတဲ့လင်ကန်းကျောင်းတော်မှာဗုဒ္ဓရဲ့ဆွဲတော်တစ်စုကိုပူဇော်ထားပါတယ်။အဲဒီဗုဒ္ဓဆွဲတော်ဟာ2012ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ပြီးတော့အပူဇော်ခံခဲ့ပူပါတယ်ရှင်။